ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပတ်နောက်မှကျင်းပမယ်အရှေ့တောင်အရှနိုင်ငံများတင်အာဆီယံထိပ်သီးညီလာခံမှာတင်းမာမှုတွေကြီးထွားနေတဲ့တောင်တရုတ်ပင်လယ်အပြင်အရေးပါဝင်လူမျိုးရေးကိစ္စရပ်တွေဦးစားပေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။အာဆီယံအသင်းဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားပိုင်ဆိုင်မှုတွေအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်လို့လိုက်နာရမယ့်လှုပ်ထုံးလုပ်မှုတွေနဲ့ပတ်သက်ပြီးအပိသက်မူကြမ်းတစ်ခုရေးဆွဲရေးတရုတ်နဲ့အာဆီယံအသင်းကဆက်ဆံညီနေသူတွေမကြသေးရင်လာပြီးတွေ့မှာပဲ။အင်ဒိုနီးရှားနဲ့ကမ္ဘောဒီးယားနိုင်ငံတွေမှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။သဘောတူညီချက်ကိုမနီလာမြို့တော်ကညီလာခံအတွင်းအာဆီယံနိုင်ငံကြားဝန်ကြီးတွေအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ချက်တွေရှိနေပေမဲ့အသင်းဝင်အားလုံးကလက်ခံဖို့လိုအပ်တဲ့အာဆီယံရဲ့အခြေခံမူကြောင့်လက်တွေ့မှာဖြစ်နိုင်ပါမလားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိနေပါတယ်။ထို့သဖြင့်တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချရမှာတရုတ်နိုင်ငံကဩဇာညောင်းတဲ့အာဆီယံအသင်းဝင်တချို့ကစန့်ကျင်တဲ့ရည်ရည်ချက်တွေပေါ်ပေါက်နိုင်တယ်လို့လည်းခံမှန်းနေကြတာပါ။မြန်မာနိုင်ငံလည်းအသင်းဝင်ဖြစ်ပါဝင်တဲ့အာဆီယံ10နိုင်ငံရဲ့နိုင်ငံကြားရေးဝန်ကြီးအစည်းအဝေးကတော့တောက်ချန်နေချင်းပါမှာဖြစ်ပြီးမြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တက်ရောက်ဖို့စီစဉ်ထားပြီးအသင်းဝင်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးညီလာခံကတော့စနေနေ့မှာကျင်းပမှာဖြစ်ပါတယ်။တွေ့ဆုံမှုတွေအတွင်းမှာတော့တောင်တရုတ်ပင်လယ်ပြင်အရေးအပြင်ဒီသတင်းလုံခြုံရေးပြဿနာတစ်ခုဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးကုန်သွယ်ရေးစီးပွားရေးကိစ္စတွေကိုလည်းဆွေးနွေးလိုက်မယ်လို့မျှော်လင့်ရပါတယ်။